အခုကြားခဲ့ရတဲ့အတိုင်းစစ်ကောင်စီရဲ့ပထမဆုံးကြိမ်သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒေါခင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်လို့စုံစမ်းသိရှိထားတဲ့အချက်လက်တွေရှိနေတယ်ဆိုတဲ့အချက်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကထည့်သွင်းပြောကြားခဲ့ပါတယ်အပြည့်စုံကိုတော့မက်ဆုမြတ်မွန်ကတင်ပြမှာပါရှင်
နေပြည်တော်မှာဖမ်းဆီးခံရတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ဗီဒီယိုကွန်ဖရင့်ချင်းလုပ်ပြီးတော့ရုံးထုတ်ဆစ်ဆေးပါတယ်။ဒေါက်ဆန်းစုကြည်အပေါ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်ရှင်းတဲ့တရားစွဲထားတယ်လို့အရင်ကသိထားပေမဲ့ဒီနေ့မှာတော့နောက်ထပ်တမှုတိုးပြီးတော့တရားစွဲထားတယ်ဆိုတာသိရတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ရှင်းနေကြီးဦးခမောင်စောကပြောပါတယ်။တဘာဝဘေးအန္တရာယ်စီမံမှုဥပဒေပုံမှန်25နဲ့ပါထပ်ပြီးတော့တရားစွဲတာဖြစ်ပါတယ်။နေပြည်တော်မှာဒီအာဏာသိမ်းစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါခင်ဂျီဖောင်ဒေးရှင်းကနေပြီးနိုင်ငံသားငွေစီးဆင်းမှုတွေတွေ့ရှိထားတယ်လို့အချက်အလက်တွေလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါရယ
်တွေ့ရှိချက်တွေအများကြီးရှိပါတယ်အဲ့ထက်ကကျွန်တော်ပြောနိုင်တာတစ်ခုပဲပြောရအောင်ဒေါခင်ဂျီဖောင်ဒေးရှင်းမှာနိုင်ငံသားငွေစီးဆင်းမှုများတွေ့ရှိရပါတယ်အချို့အချက်အလက်များရရှိနေပြီဖြစ်ပါတယ်တင့်လျော်ရဲ့အချိန်ရောက်ရင်တက်ဆိုင်ရာကဏ္ဍအလိုက်ထုတ်ပြန်ပေးတာ၄ရှင်းလင်းပေးတာ၄ပွင့်လင်းမြင်သာစွာဆောင်ရွက်ပါပ
ါဒေါခင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတချို့ကိုလည်းဆေးရနာပိုင်းတွေဘက်ကခေါ်ယူမေးမြန်းမှုတွေရှိပါတယ်ဒါဟာဒီဒေါအောင်ဆန်းစုကြည်နဲ့တာဝန်ရှိသူတွေအပေါ်နောက်ထပ်ဆွဲချက်တင်မှုတွေလှုပ်လာမယ်အလားအလာတွေလို့မြင်နိုင်ပါတယ်ဆက်လက်ဖမ်းဆီးခံထားရတဲ့သမရဦးဝင်းမြင့်ကိုလည်းပုံမှန်25နဲ့တရားစွဲထားပါတယ်သူတို့တစ်ယောက်လုံးဒီဖန်စီခံထားရတာဟာဒီကနေ့ဆိုရင်16ရက်ရှိပါပြီ February 1ရက်နေ့အာနာသိမ့်ယူပြီးတဲ့နောက်ပိုင်းဆက်ရနာသိမ့်မှုစန့်ကျင်သူ420ကျော်ဖန်စီခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်